2018ခုနှစ်နိုဘယ်ညင်ညာရေးဆုရှင်အဖြစ်အမည်စင်းတင်သင်ခံထားသူတွေထဲမှာဂျာမနီဝန်ကြီးချုပ်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးနဲ့ထင်ရှားတဲ့နိုင်ငံတကာလူ့ခွင့်ရေးရှင်တွေတဦးတို့လည်းပါနိုင်ခြင်းရှိတယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ထားပါတယ်ဒီသုံးဦးရဲ့ကိုရီးယားနောက်ခံအကျဉ်းနဲ့နိုဘယ်ညင်ညာရေးဆုနောက်ခံသမိုင်းတချို့အပါအဝင်နိုဘယ်ဆုဆိုင်ရာအကြောင်းအရာတွေကိုတော့ကုကြော့ကြော့သိန်းကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ကမ္ဘာမှာအထင်ရှားဆုံးနဲ့ဂုဏ်သိက္ခာကြီးမြင့်လာတဲ့နိုဘယ်ညင်ညာရေးဆုရှင်ဖြစ်ဘယ်သူတွေကိုအမည်စင်းတင်သွင်းထားတယ်ဆိုတာနော်ဝေးနိုဘယ်ကော်မတီကတရားဝင်ထုတ်ပြန်ကြေညာလို့မရှိပါဘူးဒါပေမဲ့နှစ်စဉ်ဒီလိုအချိန်ရောက်ပြီးဆိုရင်တော့ခံမှန်းချက်တွေထွက်လာလိမ့်ရှိပြီးဒီနေ့အတွက်လက်ရှိအခြေအနေခံမှန်းထားတဲ့ထဲမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ယူနီစီယာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့နိုင်ငံတကာလူ့ခွင့်ရေးရှင်နဲ့အမားကလူနီတို့ပါဝင်နေတာပါဂျာမန်ဝန်ကြီးချုပ်အဖြစ်2005ခုနှစ်ခေတ်ကစလို့တက်တန်း၄ချိန်စက်တိုက်ရွေးကောက်တင်မြောက်ခံထားရသူဝန်ကြီးချုပ်မာကယ်ဟာရွှေပြောင်းဝင်ရောက်သူတက်တန်းကျော်ကို2015ခုနှစ်မှာလက်ခံလိုက်တာကြောင့်ကမ္ဘာတဝန်းလေးစားအသိအမှတ်ပြုခံထားရတာပါအဲ့ဒီအချိန်ကဝန်ကြီးချုပ်မာကယ်ပြောသွားဘူးတဲ့အထဲမှာ
Ich muss ganz ehrlich sagen, wenn wir jetzt anfangen uns noch entschuldigen zu
müssen. ဘုံကလည်းပြောရရင်တော့အရေးပေါ်အခြေအနေတစ်ခုမှာအကူအညီပေးဖို့အတွက်စင်ကြေတွေပေးနေမယ်ဆိုရင်ဒါကကျမရဲ့နိုင်ငံမဟုတ်ပါဘူ
း။ဝန်ကြီးချုပ်မာကယ်ဟာတစ်ချိန်ကအနောက်ဂျာမနီဟမ်ဘော့ဂ်ပြည်မှာ1954ခုနှစ်ကမွေးဖွားသူဖြစ်ပေမဲ့ငယ်စဉ်ဘဝကတည်းကအရှေ့ဂျာမနီကိုရောက်သွားပြီးအဲ့ဒီမှာပဲကြီးပြင်းခဲ့သူပါ။ယူဘဗီဒဘာသာရပ်နဲ့ PhD ဒေါက်တာဘွဲ့ရထားသူဖြစ်ပြီးဂျာမနီနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တယ်လို့အရင်ကွန်မြူနီအရှေ့ဂျာမနီမှာနေထိုင်ကြီးပြင်းခဲ့သူတွေကဝန်ကြီးချုပ်ပထမဆုံးဖြစ်လာသူပါအသက်62နှစ်အရွယ်အီတလီနိုင်ငံသားဖီလီပိုဂရန်ဒီကတော့2016ခုနှစ်မှာဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်ရွေးချယ်ခန့်အပ်ခံရပြီးဒုက္ခသည်အရေးနဲ့လူသားစာနာမှုဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေမှာနှစ်ပေါင်း30ကျော်လုပ်ကိုင်လာသူပါကမ္ဘာတဝန်းကဒုက္ခသည်တွေရဲ့အခြေအနေတိုးတက်ကောင်းမွန်စေဖို့အထူးကြိုးပမ်းဆောင်ရွက်သူဖြစ်ထင်ရှားပါတယ်2019ခုနှစ်ကုန်ပိုင်းမှာဆိုမာလီယာနိုင်ငံကစာသင်ကျောင်းတစ်ခုကိုသွားတဲ့အချိန်မစ္စတာဂရန်ဒီကအခုလိုပြောသွားမှုပါတယ
် These boys and girls around me are people that have grown up in a refugee
camp ဒီရောက်တဲ့မင်္ဂလာတွေဟာဒုက္ခသည်ခံနေမှာကြီးပြင်းနေကြရသူတွေပါတကယ်တော့အနေနဲ့အတွင်းကသူတို့ကိုကျွန်တော်ပြောခဲ့သလိုပါပဲသူတို့တွေဟာဒုက္ခသည်တွေမဟုတ်တော့ပါဘူး UNHCR အတွက်ပိုကောင်းတဲ့ရလဒ်ကတော့ဒုက္ခသည်အဖြစ်ကနေသူတို့နိုင်ငံကိုပြန်သွားနိုင်ကြပြီဖြစ်တဲ့လူငယ်တွေကိုတွေ့ရတာပါပဲ
မစ္စတာဂရန်ဒီဦးဆောင်နေတဲ့ UNHCR အဖွဲ့ကလည်းဒီနှစ်နိုဘယ်ညင်ညာရေးဆုအတွက်အမည်တင်သွင်းခံထားရနိုင်ခြင်းရှိတဲ့အဖွဲ့အစည်းတွေထဲမှာပါဝင်ပါတယ်လူပုဂ္ဂိုလ်တဦးချင်းပါနိုင်ရရှိသူတွေထဲနောက်ထပ်ခံမှန်းထားကြတာကတော့နိုင်ငံတကာလူ့ခွင့်ရေးရှင်နဲ့အမားကလူနီပါအသက်40အရွယ်လေဘနွန်ွယ်ပါပြည်ထောင်နိုင်ငံသူအမားကလူနီဟာနာမည်ကျော်အမေရိကန်မင်းသားဂျော့ချ်ကလူနီရဲ့ဇနီးဖြစ်ပြီးနိုင်ငံတကာမှာထင်ရှားတဲ့လူ့ခွင့်ရေးဆိုင်ရာအမှုအခင်းအများအပြားကိုအော်အော်မြင်မြင်ကင်တွယ်ဆောင်ရွက်ထားတာကြောင့်ထင်ရှားလာသူဖြစ်ပါတယ်။လက်ရှိမှာကတော့ထောင်နန်ခရိုနစ်စီချမှတ်ခံထားရတဲ့ Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးသူအဖြစ်ပါဝင်နေသူဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့ကလုပ်တဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာဇွန်နိုဘယ်တစ်ခုအတွင်းဒေါ်ဆန်းစုကြည်ကိုယ်တိုင်နိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခြင်းတုန်းကပြောတဲ့မိန့်ခွန်းကိုပြန်ကူးကပြီးအမားကလူနီကပြောသွားပါတယ်။
If you look at the speech that Aung San Suu Kyi made when she received the Nobel Peace Prize, she said, I am here because I was once a political prisoner. And
I heard that there was one political prisoner, one too many. And I heard that there was one too many. And I heard that there was one too many. And I heard that there was one too many. And I heard that there was one too many. And I heard that there was one too many. ဒီစကားတွေကအခုကျမတို့သူ့ကိုပြောရမယ့်စကားတွေဖြစ်ပါတယ်သူအနေနဲ့ဒီမှုနဲ့ပတ်သက်ပြီးမှန်ကန်တဲ့လုပ်ရက်ကိုလုပ်မယ်လို့မျှော်လင့်တဲ့အကြောင်းပါ။ဘာကြောင့်လဲဆိုတော့သူပြောခဲ့တာတွေဟာသူများကရိုက်သွင်းလိုက်တဲ့အတွေးခေါ်တွေမဟုတ်ဘဲသူကိုယ်တိုင်ခံယူခဲ့တဲ့ကိုယ်ပိုင်အယူဆတွေဖြစ်တာကြောင့်ပါ
။နိုဘယ်ညင်ညာရေးဆုကိုစာပြီးချင်းမြင်တဲ့1900ခုနှစ်ကနေ2018ခုနှစ်အထိဆိုရင်အမျိုးသား844ဦးအမျိုးသမီး48ဦးနဲ့အဖွဲ့အစည်း28ခုစုချင်းမြင်ခံထားရပါတယ်။ဒေါ်ဆန်းစုကြည်ကတော့ဒေရင်အကျေကျုပ်ကြနေတဲ့1992ခုနှစ်ကချင်းမြင့်ခံရတာပါဒီနှစ်အတွက်အမည်စင်းတင်သွင်းထားတာလူပုဂ္ဂိုလ်216ယောက်နဲ့အဖွဲ့အစည်း115ခုစုစုပေါင်းအရေအတွက်331ရှိတာကြောင့်တမိုင်းတစ်လျှောက်ဒုတိယအများဆုံးအရေအတွက်ပါပထမအများဆုံးကတော့2016ခုနှစ်ကဖြစ်ပြီးအရေအတွက်386ရှိခဲ့ပါတယ်နှစ်စဉ်ချင်းမြင့်နေကြစာပေဆိုင်ရာလူပဲစုကိုတော့ဒီနှစ်ချင်းမြင့်မှာမဟုတ်ပါဘူးအကြောင်းကတော့ဒီစုကိုရွေးချယ်ချီးမြှင့်တဲ့ Swedish Academy ရဲ့ဇာတ်ပတ်အဖွဲ့ဝင်18ဦးတည်းကတူဖြစ်သူပြည်နှင့်နိုင်ငံသားထင်ရှားတဲ့ယဉ်ကျေးမှုရေးရာဆိုင်ရာပုဂ္ဂိုလ်တူဖြစ်သူ Jean-Claude Arnaud ဟာလိမ်မိုင်းမတော်မတရားလူမှုတွေနဲ့အမှုရင်ဆိုင်နေရတာကြောင့်ပါ နောက်နေ့မှာမှစာပေနိုဘယ်ဆုကိုနှစ်နှစ်စာပေါင်းချီးမြှင့်မယ်လို့ဆွီဒင်အကယ်ဒမီကပြောထားပေမဲ့လည်းမသေးကြလားပါဘူးဒီသတင်းတစ်ပတ်လုံးမှာနိုဘယ်ဆုရှင်တွေကိုထုတ်ပြန်ကြေညာဖို့ရှိပြီးဒီကနေ့မှာဆေးပညာဆုအင်္ဂါနေ့မှာယူပဗီဒါဆုနဲ့ဗိုလ်ရူးနေ့မှာဓာတုဗီဒါဆုတို့ကိုဆွီဒင်သိပ်ပံအကယ်ဒမီကကြေညာပါမယ်ငင်းချာရေးဆုကိုတော့တောက်ကြနေ့မှာနော်ဝေးနိုဘယ်ကော်မတီကကြေညာမှာဖြစ်ပြီးစီးပွားရေးဆုကိုတော့အောက်တိုဘာလ10ရက်နေ့မှာဆွီဒင်ဗဟိုဘဏ်ကကြေညာမှာဖြစ်ပါတယ်ခင်ဗျာ